ရိုဟင်ဂျာအရေးအမေရိကန်အစိုးရအနေနဲ့ပုံမိုလှုပ်ဆောင်ပေးဖို့အမေရိကန်ပြည်သူတွေကတဆင့်ဖိအားပေးသွားဖို့ရိုဟင်ဂျာအရေးဆွေးနွေးပွဲတရက်ကိုအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်မှာ AP 5ရက်နေ့ကစလို့3ရက်တာကျင်းပနေပါတယ်။ဆွေးနွေးပွဲမှာအဓိကအားဖြစ်တော့ genocide ကိုလူမျိုးရုံးတပ်ဖြတ်မှုအကြောင်းနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအကြောင်းကိုဆွေးနွေးဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြမှာပါ
။ဟုတ်ကဲ့ပါ။အော်ရီဂွန်သမိုင်းဆိုင်ရာအဖွဲ့ကြီးမှမနေ့တောက်ကြနေ့ကနေ့နောက်ဖြတ်တင်းငွေတွေနေ့ထိကျင်းပမယ်ဒီဆွေးနွေးပွဲကိုလူမျိုးတုံးစစ်ပွဲတွေကိုအဓိကဆန့်ကျင်တဲ့ပေါ်တလန်မြို့အခြေစိုက် Never Again Coalition ကအဓိကဦးဆောင်ပြီး American ဆိုရိုဟင်ဂျာအဖွဲ့ရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကပူးတွဲစီစဉ်ပေးတာပါဒီရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကယူဆပ်အက်ဘာကရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့ဓာတ်ပုံဆရာတွေမနေ့ကရှင်းပြတာကိုအခုလိုပြောပြပါတယ
်ဟို Photographer Constantine ဆိုတာသူကသူ့ရဲ့အတွေ့အကြုံပေါ့နော်သူလိုချင်တဲ့ဓာတ်ပုံတွေတရင်ရယူမှုတွေခက်ခဲတဲ့ဟာတွေအမှန်တကယ်ဟိုဒရင်မီဒီယာတွေလွတ်လပ်စွာသွားခွင့်မပြုတဲ့ဟာတွေဒါတွေနဲ့ပတ်သက်ပြီးတော့ပြောသွားတယ်။နောက်တစ်ခုကဟိုခိုင်မာတဲ့အချက်လက်တွေရှိသေးတယ်ပေါ့။ဒါပေမဲ့အမှအစိုးရကဖုံးကွက်ထားတဲ့အတွက်ကသူတို့ဒါတွေကိုသူတို့ကာဗာလုပ်ခွင့်မရခဲ့ဘူးပေါ့။နောက်ဂျွန်ရူဒော့ဖ်ဆိုတာသူကဒီခုနှစ်သိန်းရိုဟင်ဂျာတွေရောက်ရောက်ချင်းလေးသွားတဲ့အချိန်ဆိုတော့အဲ့မှာကကင်ပ်တွေပါလည်းရတယ်မဆောင်သေးဘူး။လူတွေကကြောက်လန့်နေတယ်ဖက်စစ်ဖြစ်နေတယ်။တချို့တွေ့တဲ့တိုင်ရောဖြစ်ပြီးတော့ဒီဘက်ကကူးလာတဲ့လူတွေပေါ့နော်အဲ့ဒါတွေကိုသူတပ်ပုံရိုက်ထားတဲ့ဟာတွေဒီလိုအဲသူရဲ့ experience ဒါတွေနဲ့ပတ်သက်ပြီးသူပြောသွားတယ်
အဲ့ဒီတော့အခု Ranger Symphosian ဆွေးနွေးပွဲကြီးကနေအဓိကဘာတွေကိုမျှော်လင့်ထားပါလဲလို့မေးရမှာ Yusuf Ekbar ကလူမျိုးတုံးတပ်ဖြတ်မှုတွေပေါ် American အစိုးရလုပ်နေတာအားမရလို့ပိုဖျားပေးဖို့ပါလို့ဆိုပါတယ
်အခုအဓိကကတော့ကျွန်တော်တို့က American Public ကို Educate လုပ်တာပေါ့ဒီကိစ္စကဒီလို Active Genocide ဖြစ်နေတယ်ဆိုတော့ Public အနေနဲ့ကလိုပုံစံမျိုး roles ပါဝင်ပတ်သက်နိုင်တယ်လေစသည်ဖြင့်အစိုးရကို pressure ပေးတာတို့အစိုးရကအခုလက်ရှိလုပ်နေတာကိုအားမလို့အားမရဖြစ်နေတဲ့အနေအထားတွေမှာရှိတယ်။ဒါကို public ကနေပြီးတော့တဆင့်အစိုးရတွေနဲ့ elected official တွေကို pressure ပေးမယ်ဆိုလို့ရှိရင်ဒါတွေကပို့ပြီးတော့အစိုးရဘက်မှာပို့ပြီးလုပ်ဖို့ပိုအားကောင်းလာမယ်တဘောပေါ့
။ဒါအပြင်နောက်ထပ်မျှော်မှန်းထားတာရှိပါသေးလားလို့မေးရမှာ Yusuf Ekbar ကဆက်ပြီး Ranger အရေးလုံးမဲ့ American တက်ကြွလို့ရှားသူတွေပေါ်ပေါက်လာရေးကိုလည်းဥတည်တယ်လို့ဆိုပါတယ်။ဒီနေ့ဆွေးနွေးပွဲပထမပိုင်းမှာတခြားနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအခြေအနေတွေကို
genocide past and present ဆိုပြီးတော့ဒီ Bosnia genocide survivor တယောက်ရယ်နောက် Cambodia genocide survivor တယောက်ရယ်ရောမန္ဒာတို့ကသူတို့ရဲ့ experience နဲ့အခုလက်ရှိရိုဟင်ဂျာတွေဖြစ်ပျက်နေတဲ့ဟာကို comparison အနေနဲ့သူတို့ဆွေးနွေးသွားမယ
်ဒါအပြင်ဒီနေ့ဒုတိယပိုင်းမှာသူကိုယ်တိုင်ပါဝင်တင်ပြဖို့ရှိတာကိုလည်း Yusuf Ekbar က
ဒီရိုဟင်ဂျာကျွန်တော်အပါဝင်နောက်ဥွှေမောင်ရဲ့နောက်ဒီ Razor Odin ဆိုတာသုံးယောက်ကကျွန်တော်တို့ကရိုဟင်ဂျာ perspective အနေနဲ့ဆွေးနွေးဖို့ရှိရယ
်ဒီနေရာမှာ Yusuf Ekbar ကဆက်ပြီးသူအဓိကဆွေးနွေးမဲ့အကြောင်းအရာကို
အဓိကရိုဟင်ဂျာရဲ့ historical background ပေါ့နော် freedom လို့လည်းပြီးနောက်ပိုင်းမှာအခွင့်အရေးတွေဘယ်လိုရှိခဲ့တယ်အပိုင်းမှာဦးနေဝင်အစိုးရကစားပြီးတော့ဒီရိုဟင်ဂျာတွေရဲ့ rights တွေတဖြည်းဖြည်းရုပ်သိမ်းလာပြီးတော့နောက်ဆုံးမှဗမာပြည်မှာအစွန်ရောက်တွေနောက်တစ်ခါအစိုးရဘက်မှလည်းတချို့ social media တွေသုံးပြီးတော့ရိုဟင်ဂျာတွေကို dehumanize လုပ်တဲ့ကိစ္စတွေဟို public ဆိုလို့ရှိရင်ဗမာပြည်က public တော်တော်များများလူကောင်းနေပဲတော်တော်ကောင်းတဲ့လူတွေ democracy ကိုလိုလားတဲ့လူတွေဒါပေမဲ့ရိုဟင်ဂျာအတွက်ဆိုလို့ရှိရင်သူတို့ sensitive မဖြစ်တော့ဘူးမဖြစ်တော့တာသူတို့ရဲ့ understanding of ရိုဟင်ဂျာကတကယ် humanity ထဲမှာတော့မရှိတဲ့ပုံစံမျိုးအဲ့လိုဖြစ်လာအဲ့ဒီက genocide ရဲ့လက္ခဏာတွေပဲ
။ဒါအပြင်ဒီနေ့တတိယပိုင်းမှာလည်း American အရာရှိတွေပါဝင်ဆွေးနွေးမဲ့အကြောင်းကို Yusuf Ekbar ကအခုလိုဆက်ပြောပါတယ
်။နောက်ကျနေပိုင်းကျရင် Kyle Wood ရဲ့နောက် US Military Advisor ပေါ့။သူကဒီ Military နေရာတွေမှာ War Crime တွေပါနေဖြစ်တဲ့ဟာတွေကိုသူက advice လုပ်တယ် American အစိုးရနဲ့ UN ကို။သူရဲ့သူရဲ့နောက် Kyle Wood ဆိုတာက US State Department ကhigher လို့ပြီးတော့ report ထုတ်ခိုင်းတဲ့ပုံကိုပေါ့အဲဒီပုံကလည်းသူတို့ရဲ့တွေးရှိချက်တွေနဲ့သူတို့ experience တွေကိုသူတို့အဲဒီဆွေးနွေးဖို့ရှိရ
တကယ်တော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့သိန်းနဲ့ချီတဲ့ Ranger ဒုက္ခသည်တွေနေရမပြောင်းနိုင်သေးချိန်မှာဒီ Ranger ဆိုတဲ့သုံးနှုန်းကိုတော့မြန်မာအစိုးရကတရားဝင်လက်ခံခြင်းမရှိပါဘူးခင်ဗျာ